တရုတ်လူကုန်ကူသူတွေကပါကစ္စတန်နိုင်ငံတွင်မှာအိမ်တောင်ဘက်ရှာတဲ့လုပ်ငန်းတွေကိုတရားမဝင်ဖွင့်လှစ်ပြီးငွေကြေးမပြေလည်တဲ့မိသားစုတွေကအမျိုးသမီးတွေကိုအယောင်ဆောင်လက်ထပ်မှုတွေနဲ့လှည့်ပြားနောက်သူတို့ကိုတရုတ်နိုင်ငံတွင်မှာပြည်ရစားတွေအဖြစ်အတင်းအကျပ်ခိုင်းစေတာမျိုးဒါမှမဟုတ်လဲကိုတွင်းအင်္ကာတွေရောင်းချတာမျိုးတွေလုပ်တယ်လို့ပါကစ္စတန်မီဒီယာတစ်ခုကဖော်ပြပါတယ်ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်တန်ယုံကစနေနေ့မှာတုံ့ပြန်ထားတာမှာတော့ဒီလိုစီးပွားရေးလုပ်တာတွေကိုတရုတ်ဥပဒေအရတင်းတင်းချက်ချက်တားမြစ်ထားတဲ့အကြောင်းနဲ့နိုင်ငံဖြတ်ကျော်ပြီးအင်အောင်ဘက်ရှာတာကနေတရားမဝင်အမျက်ထုတ်ဆောင်ရွက်မှုတွေကိုပါကစ္စတန်အာဏာပိုင်တွေနဲ့ပူးပေါင်းနှိမ်နင်းသွားမယ်လို့လည်းကတိပြုပြောဆိုထားပါတယ်ပြီးခဲ့တဲ့9နှစ်ကစခဲ့တဲ့ဒေါ်လာတန်းထောင်နဲ့ချီတန်ဖိုးရှိတဲ့နှစ်နိုင်ငံအကျိုးတူတရုတ်ပါကစ္စတန်စီးပွားရေးဇင်းချံအစည်းအဝေးစတင်ခဲ့ပြီးတဲ့နောက်ပါကစ္စတန်ကိုလာတဲ့တရုတ်အရေးအတွက်ကတိတိတသားတိုးလာခဲ့တာပါတရုတ်အမျိုးသားတွေနဲ့ပါကစ္စတန်အမျိုးသမီးတွေလိင်ညာလက်ထပ်မှုတွေကတော့ဒေတာရင်းမီဒီယာတွေမှာခက်ဆိတ်ဆိတ်ပါလာပြီးတဲ့နောက်ဒီကိစ္စအပေါ်လွှတ်တော်မှတ်တမ်းချဆွေးနွေးညှဉ်းပန်းမှုတွေနောက်တရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုအာဏာပိုင်တွေဘက်ကစုံစမ်းမှုတောင်းဆိုမှုတွေထွက်ပေါ်လာခဲ့တာပါ